နျူကလ িয়ার ဆွမ်းအားသုံးဆက်တွေရောင်းချထုတ်လုပ်မှုတွေဥဆောင်နေတဲ့အမေရိကန်အင်ဂျင်နီယာကိုတရုတ်ကအစားထိုးဝင်ရောက်နေပြီဖြစ်တဲ့အတွက်တရုတ်ဟာကမ္ဘာစီးပွားရေးနဲ့တန်တမာရေးအင်အားကြီးနိုင်ငံတစ်နိုင်ငံအဖြစ်ဥဆောင်ဖို့လမ်းတစ်ခုပွင့်လာနေပြီဖြစ်ကြောင်းကြမ်းကြင်သူတွေကသုံးသပ်နေပါတယ်။တက္ကသိုလ်2000ကစပြီးတည်ဆောက်ခဲ့တဲ့နျူကလ িয়ার ဓာတ်ပေါင်းပို66ခုဟာနိုင်ငံပေါင်း73နိုင်ငံထဲမှာရှိပြီးအဲ့ဒီထဲက45ခုဟာတရုတ်နိုင်ငံတွင်တည်ဆောက်ထားသလို12ခုကရုရှားနိုင်ငံထဲမှာရှိတယ်လို့မကြာသေးခင်ကမှထုတ်ဝေတဲ့ American Leader ရဲ့အထောက်ပံ့ပေးထားတဲ့ Strategic Studies Quarterly မဟာဗျူဟာဆိုင်ရာဂျာနယ်မှာဖော်ပြထားပါတယ်။ကမ္ဘာတစ်လွှာလက်ရှိတည်ဆောက်ဆဲဓာတ်ပေါင်းပို54ခုကိုကျင့်နေ20ကတရုတ်ဒါမှမဟုတ်ရုရှားနဲ့ဆက်နွယ်နေတာတွေ့ရတယ်လို့တရုတ်ဒီဇိုင်းဆွဲထားတာက73ခုရှိနေတယ်လို့လည်းဖော်ပြပါတယ်။အထူးသဖြင့်တိုးတက်ဆဲနိုင်ငံတွေရဲ့စီးပွားရေးနဲ့လျှက်စစ်တာလိုအပ်ချက်ရုတ်ချီးတိုးလာနေတယ်လို့ကမ္ဘာနေရာအနှံ့မှာလည်းလိုအပ်ချက်တွေတိုးလာနေချိန်မှာပဲအမေရိကန်နိုင်ငံမှာနျူကလ িয়ার ဆွမ်းအင်ထုတ်လုပ်ရေးကိုတိတ်ပြီးစိတ်ဝင်စားမှုမရှိကြောင်းတွေ့ရတယ်လို့လည်းပြောပါတယ်။